ကျမကစုမမရှင်ကမ္ဘာကယောဂကိုဗစ် -19 ပညာပေးပကြီဆွဲတဲ့လူငယ်တွေကိုဘာသာသာသနာညှိုးနှွမ်းစေမှုနဲ့သာသနာရေးဌာနကတရားစွဲဆိုထားတဲ့အပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ပြောပြပေးကြပါတယ်။ကချင်ပြည်နယ်မြကြီးနားမြို့လူအများမြင်ကွင်းနေရာဖြစ်တဲ့ဘူတာတိုက်တန်းတိုက်နေရာမှာနေရံပကြီရေးဆွဲခဲ့တဲ့ကချင်လူငယ်3ဦးကိုကချင်ပြည်နယ်သာသနာရေးဦးစီးဌာနညွှန်ကြားရေးမှုကနေဘာသာသာသနာညှိုးနှံစေမှုပုံမှန်295ကာကြီးနဲ့မြကြီးနားမြို့တရားရုံးမှာပြီးခဲ့တဲ့ဧပြီလ3ရက်နေ့ကဥတိုင်းလျှောက်ထားတရားစွဲဆိုခဲ့တာဖြစ်ပါတယ်။ပကြီဆွဲသူကိုဇေယနောင်ဂျာဆိုင်နဲ့နော်ထွန်းအောင်တို့သုံးဦးဖန်တီးရေးဆွဲခဲ့တဲ့ State at Home Save Lives We Fight Together ဆိုပြီးဆရာဝန်သူနာပြု3ဦးလက်ဖဝါးနဲ့တွန်းကားထားတဲ့ Virus ပိုးရဲ့အနောက်မှာညီညွတ်ရဝတ်စုံကိုဝတ်ဆင်ထားတဲ့အရိုးကောင်းတဲ့သေမင်းပုံစံပကြီဟာဗုဒ္ဓဘာသာယဟန်တော်တစ်ပါးရဲ့အသွင်နဲ့တူတဲ့အတွက်ဒါဟာဘာသာသာသနာကိုညှိုးနှွမ်းစေခဲ့တယ်ဆိုပြီးသာသနာရေးဌာနကတရားစွဲဆိုခဲ့တာပါ။၃လကြာကြာအမှုရင်ဆိုင်ဖြစ်ရှင်းခဲ့ရပြီးတဲ့နောက်မှာတော့ဒီကနေ့ဇူလိုင်လ18ရက်နေ့မှာကချင်ပြည်နယ်မြကြီးနားမြို့နယ်တရားသူကြီးကတရားစွဲဆိုခံရသူတွေမှာအပြစ်မရှိကြောင်းဆုံးဖြတ်ပြီးအမှုကနေအပြီးပိုင်ပါလတ်ပေးလိုက်တယ်လို့တရားစွဲဆိုခံရသူကချင်လူငယ်တွေရဲ့အကျိုးဆောင်ရှင်နေဒေါ်ဒွဲဘူးက VOA မြန်မာပိုင်းကိုရှင်းပြပါတယ်။
ဒီနေ့ကတော့ကျမတို့အမှုပဲအရင်အမိန့်ချတာဖြစ်ပါလေချင်းတရားသူကြီးသူရေးထားတဲ့အမိန့်ကိုဖတ်ပြတာပေါ့နော်ကျမတို့လည်းတော်တော်လေးတော့စိုးရိမ်ပါတယ်ဘာလဲဆိုကျမလည်းအများနဲ့ public နဲ့ဆိုင်တဲ့အမှုတွေလိုက်တဲ့အခါမှာတွတ်တယ်ဆိုတာမရှိဘူးပေါ့နော်ဒီနေ့ဒီတမှုပဲကျမတို့ဘူးပါသေးတယ်ကျမတို့ you site ပြီးမှထုချေခဲ့ပါတယ်ပြစရာရှိတဲ့တက်တေလည်းပြခဲ့ပါတယ်ဒီနေ့အဖြေရတဲ့အခါမှာကျမတို့အရမ်းပဲဝမ်းသာပါတယ်ပြီးလို့ရှိရင်ပကြီးဆွဲတဲ့ကလေးတွေလည်းဒါသဘောရိုးနဲ့တို့ဟာဆိုလို့ရှိရင်တကယ်ကိုပညာပေးလို့တဲ့စိတ်နဲ့လောက်တာဖြစ်ပါတယ်ဒီဘာသာသာသနာတန်ဃာတော်တွေဆော်ကားဖို့ဆိုတာစိတ်ကဲမှတော့မရှိပါဘူးအဲ့ခါကျတော့ဒီနေ့ကျမတို့တရားမျှတမှုလည်းခံစားရသလိုဒီတရားမျှတမှုနဲ့အတူပေါ့နော်အမြဲတွန်တွဲနေတဲ့ဒီတရားဥပဒေစိုးမိုးရေးလဲကျမတို့မှာရှိလာပြီလို့ကျမဒါကျေနပ်မိပါတယ်ရှင်
ကမ္ဘာကယောဂကိုဗစ်မြန်မာနိုင်ငံမှာလည်းကူးစက်သူတွေရှိလာချိန်မှာကချင်လူငယ်တွေဘက်ကနေအများပြည်သူလူမြင်ကွင်းနေရာမှာကိုဗစ်ကာကွယ်ရေးပညာပေးနေရန်ပကြီးရေးဆွဲခဲ့တဲ့အပေါ်တရားစွဲဆိုခံခဲ့ရလို့သူတို့ရင်ဆိုင်ဖြေရှင်းခဲ့ကြပုံကိုလည်းရှင့်နေတော်တွဲဘူးကရှင်းပြပါတယ်
။ဒီအမှုကတော့ဒီကိုဗစ်ကာလမှာပေါ့နော်ပညာပေးပကြီးစွဲရင်းနဲ့ဖြစ်ပေါ်လာပေါ့။ဟိုစွဲလိုက်တဲ့သူကလည်းဗုဒ္ဓမှာသာပါပဲ။တက်နာဖြစ်တာပေါ့နော်။တေမင်းရဲ့ဝိယုံအနီယံဝိယုံရဲ့ဝိယုံယုံထားတဲ့ပုံစံကယဟန်တန်ဃာကြီးရဲ့ဝိယုံနဲ့တူတယ်ပေါ့နောက်တစ်ခုကသူပိုက်ထားတဲ့ရေအိုးပေါ့နော်အဲ့ဒါကကုန်းကြီးတွေသွန်ခံထက်တဲ့တပိတ်နဲ့တူတယ်ဆိုမှဒီဘာသာသာသနာကိုပုတ်ကားတယ်ဆိုမှပေါ့နော်ဒီမှုဆိုင်ရာဥပဒေပုံမှန်295ကကြီးနဲ့ရာဆွဲခဲ့တဲ့အမှုဖြစ်ပါလေရှင်သူတို့ဘက်ကနေမှတမင်တက်တက်ပေါ့နော်ဘာသာသာသနာညှိုးနှွားအောင်လုပ်တယ်ဆိုတာကိုသူတို့တက်တည်မပြနိုင်ဘူးအဲ့တော့ကျမတို့ဘက်ကတော့ဒီ1917ပေါ့နော်ဖေဖော်ဝါရီ19ရက်မှာဒီတင်တဲ့နိုင်ငံထုတ် Liberty Journal မှာပေါ့နော်အနီယံဝတ်သိမင်းကလူအသက်တွေကိုရိတ်သိမ်းနေဟာဆိုတရုတ်ခေါ်ခဲ့တယ်ဆိုတော့ကျွန်တော်တို့တက်တည်ပြပါတယ်နောက်တစ်ခုကဒီဖုန်ကြီးတွေရဲ့ဒီတင်ကန်းဝတ်နီးဝဟံပေါ့အဲ့တော့ဖုန်ကြီးတစ်ပါးရဲ့ခွင့်ပြုချက်နဲ့ဒီတင်ကန်းဝတ်ယုံဝတ်နီးတွေလည်းစနစ်တကျအဲ့ဒါတွေလည်းကျွန်တော်တို့တက်တည်ခံတင်ပြခဲ့ပါတယ်နောက်တစ်ခုဒီကင်ထားတဲ့တပိတ်ဆိုတာလည်းတပိတ်မဟုတ်ပါဘူးကျွန်တော်တို့ကမြည်အိုးပါအဲ့မှာလည်း COVID-19 ရောဂါဆိုတာကတ်ထားတာပေါ့နော်အဲ့ဒါတွေကျွန်တော်တို့တီတီတတထုချေခဲ့တာပါရှင်အဲ့ဒါကြောင့်ကျမတို့အခုရာမြတ်တမှုနဲ့ပေါ့နော်ကျမတို့အမှန်တရားကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါလေရှင
်မြကြီးနားမြို့တရားရုံးကကိုဗစ်ပကြီးအမှုတရားရုံးထုတ်မှာတွားရောက်ဝင်းရံအားပေးခဲ့တဲ့ကချင်လူငယ်ဆိုင်နုပန်ကလည်းအခုလိုတရားရုံးကနေအပြစ်မရှိကြောင်းဆုံးဖြတ်လိုက်တဲ့အပေါ်ကြိုဆိုပြီးနိုင်ငံသားတို့ရဲ့လွတ်လပ်စွာတင်ပြမှုတွေအပေါ်မှာတရားမြတ်မှုတွေပို့ပြီးရှိလာစေဖို့မျှော်လင့်ပါတယ်
ဒီနေ့ဆုံးဖြတ်ချက်ကတော့ဟိုကျမတို့ဘက်ကနေရောတော်တော်လေးအားရတယ်ပေါ့နော်ဘာဖြစ်လို့ဆိုရင်တော့ကျမတို့တော့မထင်ထားဘူးဒီမျိုးဖြစ်လာလိမ့်မလို့အင်းဘက်ကနေတခုခုများပေါ့နော်တောင်ငွေခုတောင်မခုငွေတန်းဖောင်တန်းတခုခုပေါ့နော်ဒီမျိုးဖြစ်လာမယ်လို့ကျမတို့ကတုံ့ပြန်ထားတာဒါပေမဲ့တရည်တည်အနေနဲ့လို့တွားတယ်ဒါကျမတို့တွေကတော့အရန်ဝမ်းတာရေပေါ့နော်ဒါပေမဲ့တခုကတော့ဒီမျိုးကိုယ့်ရဲ့အတွေးခေါ်ဒီဟာတွေကိုလွတ်လွတ်လပ်လပ်နဲ့ဆွေးပြတဲ့အနေအထားမှာလူလက်စွာဒီတွေးဖို့ပိုင်ခွင့်ကိုသူတို့ဘက်ကနေဒီတရားဆွဲတာကျမတို့နေရတော့သဘောတော့မကျဘူးပေါ့နော
်ဒီကိုဗစ်ပကြီးကရေးဆွဲသူတွေကိုစပြီးတရားဆွဲဆိုခဲ့တဲ့အချိန်ကလေးကအမှုဖွဲ့အရေးယူထားတာတွေအားလုံးချက်ချင်းရုပ်ပေးဖို့လူခွေစောင့်ကြည့်ရေးအဖွဲ့ HRW ကကြေညာချက်ထုတ်တောင်းဆိုခဲ့တာပါမြန်မာတာဝန်ရှိတဲ့သူတွေအနေနဲ့အခုလိုအသေးပဲမရှိတဲ့ကိစ္စတွေကိုအာရုံစိုက်နေမဲ့အစားကိုရိုနာဗိုင်းရပ်စ်ကရောဂါအရေးကိုပို့ပြီးတော့အလေးထားဆောင်ရွက်တဲ့လို့လည်း HRW အာရှရေးရလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်ကျွန်မစုမောပါ